ပြရတယ်လို့ဆိုရမလား။ပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့ကနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ဟာအစိုးရပိုင်းဗီဒီယိုရုပ်သံတွေကနေတစ်ဆင့်မိခွန်းတစ်ခုပြောပါတယ်။မိခွန်းနဲ့ပါလာတာကတော့လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြဿနာကိုဖြေရှင်းဖို့ပါ။ဒီအတွက်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံရေးUnion Enterprise for Humanitarian Assistance, Resettlement and Development in Rakhine လို့နာမည်ပေးပြီးသူပူတိုင်းဦးဆောင်မယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာမဲ့သူတွေအတွက်တင်မကတိုင်းနဲ့မျိုးအစရှိတဲ့တိုင်းသားတွေ၊ဟိန္ဒူဘာသာဝင်တွေ၊ရခိုင်တိုင်းသားတွေအားလုံးအတွက်ဆောင်ရွက်မယ်။ဒီအတွက်ပြည်သူတရလုံးပူးပေါင်းပါဝင်ကူညီဖို့မိတ္တရက်ခံလိုက်တာဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးဒေါက်တာစုကြည်ဘယ်လိုဖြေရှင်းမှာပါလဲ။အောင်မြင်မှုရောရနိုင်ပါမလားဆိုတာကုလပတ်ဆွေးနွေးတင်ပြသွားပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းဟာပြဿနာနဲ့ပတ်သက်ပြီးသူလုံးကိုင်းတဲ့ဦးစားပေးလုပ်ငန်း၃ခုရှိတယ်လို့တောင်ဆန်းစစ်ကြီးကဆိုပါတယ်။အဲ့ဒါတွေကတော့လူသားချင်းစာနာမှုအကူအညီတွေဖြစ်ဖြစ်ရောက်ရောက်ပေးပြီးဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်နေရာချထားရေးနဲ့ဒေသဖွံ့ဖြိုးရေးနဲ့ရေရှည်ပဋိပက္ခကင်းဝေးရေးလုပ်ငန်းစဉ်တွေဖြစ်တယ်လို့ဆိုပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဘူးတိတောင်မောင်းတော်ရသိတောင်မြို့နယ်ဘက်မှာပေါ်ပေါက်နေတဲ့လက်ငင်းအကြဆုံးပြဿနာကတော့အဲ့ဒီမှာနေထိုင်သူအားလုံးစားနေရိတ်ခါကအစာအကူအညီအကြီးအကျယ်လိုအပ်နေရပါပြောရရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာမဲ့သူတွေကိုလက်ခံကျွေးမွေးဖို့မဆိုထားနဲ့အောင်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာထွက်မပြေးပဲကြံ့နေခဲ့တဲ့သူတွေကိုကျွေးရမွေးရစောင့်ရှောက်ရမယ့်အတွက်ကိုပဲကုန်ကြစရိတ်အလွန်ကြီးကြီးမားမားရှိနေတယ်ဆိုတာခံမှန်းနိုင်ပါတယ်ဒါကြောင့်လည်းတောင်ဆန်းစစ်ကြီးဟာသူ့ရဲ့စီမံကိန်းထဲမှာတိုင်းသူပြည်သားတွေပြည်တွင်း NGO တွေ CSO တွေစီးပွားရေးလုပ်ငန်းရှင်ကြီးတွေပူးပေါင်းပါဝင်ကြဖို့အလေးအနက်မေတ္တာရက်ခံခဲ့တာဖြစ်ပါတယ်။တကယ်တော့ဒါဟာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး
။အခုလက်ရှိပြဿနာနဲ့ပတ်သက်ပြီးစနစ်တကျဖြေရှင်းနိုင်မှုဆိုရင်ပြဿနာတွေဖြစ်ရတဲ့အကြောင်းရင်းတွေကိုအရင်ရှာဖို့လိုပါလေ။ဒါမှရည်ရှိဖြစ်ရောက်တဲ့အောင်မြင်တဲ့ဖြေရှင်းနည်းဖြစ်မှာပါ။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကထွက်မပြေးပဲကြံခဲ့တဲ့မွတ်စလင်တွေရောမြို့ပေါ်နဲ့တောင်ပိုင်းကိုထွက်ပြေးပြီးပြန်ရောက်လာတဲ့ရခိုင်နဲ့တိုင်းသားတွေပါဗာကြောက်စားနေရိခါအပါဝင်နေထိုင်အကြက်တဲနဲ့ရင်ဆိုင်နေရတဲ့လဲဆန်းစစ်ကြည့်ဖို့လိုပါတယ်။နေရီတွေကနေစိုးခွာထွက်ပြေးကြရတဲ့ရခိုင်နဲ့တိုင်းသားတွေကတော့ဒီငြိမ်မှုမရှိသေးလို့ဝန်စာအတွက်အလုံးမလုံးနိုင်သေးလို့စာဝတ်နေရေးအခက်အခဲဖြစ်ရတာပါ။အလားတူထွက်မပြေးပဲကြံနေတဲ့မွတ်စလင်တွေကိုယ်တိုင်လဲစာဝတ်နေရေးအတွက်အလုံးလုံးနိုင်ကြသေးတာမဟုတ်ပါဘူး။အကြောင်းကတော့အကြမ်းဖက်တိုက်ခိုက်ခံရမှုတမရော်ရဲ့နေမင်းရှင်းလင်းမှုလုံးနေတဲ့ကာလအပိုင်းခြားအဲဒီမွတ်စလင်တွေဟာသူတို့ယွာတွေကနေထွက်ပြီးဘယ်ကိုမှမသွားနိုင်မလာနိုင်သွားခွင့်လာခွင့်မရကြလို့ပါတကယ်လို့အချိန်နေတည်ငြိမ်ပြီးတယွာကနေတယွာသွားလာကူးလူနိုင်ပြီဆိုစီလို့သူတို့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေလုပ်ဖို့မလွယ်ကူသေးပါဘူးအကြောင်းကတော့ပြီးခဲ့တဲ့နှစ်အောက်တိုဘာအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်ပေါ်ပေါက်ပြီးသူတို့ပုံမှန်လုပ်နေကြငါးဖမ်းလုပ်ငန်းကုန်တယ်ကူတန်းလုပ်ငန်းတောတောင်နေတဲ့ဝင်ပြီးစီစီပြည့်ရဲ့သားငါရှာဖွေစားတော့တဲ့လုပ်ငန်းအားလုံးဒီပါပြိုလဲပြည့်စည်ကြလို့ဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေရဲ့တက်မွေးဝမ်းကြောင်းလုပ်ငန်းတွေဘာကြောင့်ပြည့်စည်ကြတာလဲ။အဲ့လိုပို့ပို့ပြီးစည်ရဲမွေးတည်သွားတဲ့မွတ်စလင်တွေကိုဘာကြောင့်အကြမ်းဖက်သမားတွေကစီယုံလို့ရပါတာလဲ။ဘာကြောင့်အကြမ်းဖက်မှုလုပ်နိုင်သွားရတာလဲ။စတာတွေပါဆက်ဆက်စဉ်းစားဖို့လိုပါလေ။ရှိရှိလင်းလင်းပြောရရင်လက်တလောအဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခရောရှေ့ပိုင်းမှာဖြစ်ခဲ့တဲ့ပြဿနာတွေအားလုံးဟာအရင်စစ်အာဏာရှင်တွေနဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့အဲ့ဒီဒေသကမွတ်စလင်တွေအပေါ်ထားတဲ့သဘောထားအပေါ်ကနေအခြေခံပြီးပေါက်ဖွာလာတာတွေပဲဖြစ်ပါတယ်။အရင်စစ်အာဏာရှင်တွေနဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေဟာအဲ့ဒီဒေသကမွတ်စလင်တွေဆိုတာငကူကရှိခဲ့တာမဟုတ်ဘူး။1824ခုနှစ်နေချက်ဗြိတိသျှတွေမြန်မာနိုင်ငံကိုကျူးကျော်စစ်ဆင်နှွှဲမြမနေတွေကိုကိုလိုနီပြုတ်သိမ်းပိုက်အဲ့ဒီအချိန်ကစလေကူလီလှုပ်ဖို့ခေါ်သွင်းလာရင်းနဲ့အကြောင်းအမျိုးမျိုးကြောင့်နောက်ပိုင်းအရေးအတွက်များပြားလာတာဖြစ်တယ်လို့ဆိုကြပါတယ်။ဒါကြောင့်သူတို့ကို1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့စီစဲရမယ်။ဥပဒေအရနိုင်ငံသားမဖြစ်ရင်နိုင်ငံမဲ့တွေအဖြစ်စကမ်းတွေမှာစူးစမ်းထားမယ်နိုင်ငံတကာခေါ်ရင်တွားခွင့်ပေးမယ်စသဖြင့်ခံယူထားပြီးအဲ့ဒီအတိုင်းဖြစ်အောင်လည်းအကောင့်ထဲပေါ်ခဲ့ကြတာဖြစ်ပါတယ်အဲ့ဒီအယူဆခံယူချက်ကနေပေါ်ပေါက်လာတာတွေကတော့အဲ့ဒီလူတွေဟာတို့နိုင်ငံသားတွေမဟုတ်တဲ့အတွက်သူတို့အတွက်ဖွံ့ဖြိုးရေးလုပ်ပေးဖို့မလိုဘူးနိုင်ငံတကာကလည်းသူတို့ကိုအကူအညီပေးစရာမလိုဘူးဆိုတော့လောက်ကန်ဆောင်ရွက်မှုမျိုးတွေပါ အဲ့ဒီလိုအကောင့်ထဲပေါ်တာကြောင့်လေရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်သူအလုံးစိတ်ရဲမွဲတေပြီးနောက်ဆုံးအကျန့်ဖက်သမားတွေနဲ့အကျန့်ဖက်ဝါဒခြေကုပ်ရသွားရုံမကဒုက္ခတွေပြီးအလုံးအင်းနဲ့ဘင်္ဂါဒေ့ရှ်ဘက်ဝင်ပြေးမြန်မာအစိုးရနဲ့တက်မတော်ကိုဒီကမ္ဘာလုံးကပြစ်တင်ရှုံချဆိုတဲ့အခြေအနေထိရောက်သွားရတာပါ
ဒီတော့ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ထောင်စုပြည်နယ်အောင်ဖြစ်ရှင်းနေတဲ့ဆိုရင်ဒေါက်ဆန်းစုကြည်အနေနဲ့လက်ရှိတပ်မတော်ခေါင်းဆောင်တွေရဲ့အဲ့ဒီဒေသမှာနေထိုင်တဲ့မွတ်စလင်တွေပေါ်သဘောထားပြောင်းမှုကိုလိုနီစနစ်ဆိုးကထားခဲ့တဲ့ဆုံးမွေကိုအခြားကမ္ဘာပေါ်ကနိုင်ငံတွေနီးတူအမျိုးမြင်ရှိရှိဖြည့်ရှင်းမှုစီယုံဆက်ဆောင်မှုလိုပါတယ်တပ်မတော်ခေါင်းဆောင်တွေနဲ့ရခိုင်တိုင်းသားခေါင်းဆောင်တွေအဲ့လိုနားလည်လက်ခံပါမှဒေါက်ဆန်းစုကြည်အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖွံ့ဖြိုးရေးစီမံကိန်းဆိုတာမျိုးကိုအောင်မြင်မြင်အကောင့်ထဲပေါ်တိုင်းမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်